ဤကျနိုင်ငံကစစ်ဖက်အာဏာပိုင်တွေကအရက်ဖက်အုပ်ချုပ်ရေးအဖွဲ့ကိုအာဏာလွှဲပြောင်းပေးရေးတောင်းဆိုတဲ့လူမှုဆန္ဒပြကြဖို့အတွက်ဤကျနိုင်ငံသားတွေဟာကိုင်ရိုမြို့ကတီဟီရာရင်ပြင်ကိုအဆက်မပြတ်ရောက်ရှိလာနေရတဲ့အချိန်မှာပဲပြဿနာအဖြေရှာရေးအတွက်အာဏာပိုင်စစ်ဗိုလ်ချုပ်ကြီးတွေနဲ့နိုင်ငံရေးသမားတွေစတင်ဆွေးနွေးနေပြီဖြစ်ပါတယ်။ဒီကနေ့အင်ကာနေမှာပြုလုပ်မဲ့ဆန္ဒပြပွဲဟာပြီးခဲ့တဲ့ဖေဖော်ဝါရီလတမရဟော့စနီမူဘာရက်ကိုအာဏာလက်လွတ်ဖြစ်သွားစေပြီးအာရဗ်ကမ္ဘာကိုတုံ့လှုပ်သွားစေတဲ့ဆန္ဒပြပွဲကြီးနောက်ပိုင်းအကြီးအမားဆုံးဆန္ဒပြပွဲဖြစ်လိမ့်မယ်လို့မျှော်လင့်ရပါတယ်။ညွန်ပေါင်းလူငယ်တော်လှန်ရေးအုပ်စုတွေကဝန်ကြီးချုပ်အဆမ်ရှာရက်ဦးဆောင်တဲ့အရတားအစိုးရအဖွဲ့ကိုချက်ချင်းနှုတ်ထွက်ပေးဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဖွဲ့စည်းဖို့တောင်းဆိုကြောင်းအင်တာနက်အွန်လိုင်းမှာထုတ်ပြန်ထားပါတယ်။မနေ့ကတနင်္လာနေ့တုန်းကတော့အစိုးရကနှုတ်ထွက်ပေးဖို့ကမ်းလှမ်းလိုက်ပြီးနှုတ်ထွက်မှုအပေါ်စစ်ကောင်စီကလက်ခံဖို့ရှိမရှိဆုံးဖြတ်ချက်မပေးသေးခင်ကာလအတွင်းတာဝန်ဆက်လက်ယူသွားမှာဖြစ်တယ်လို့ဆိုပါတယ်။ရဲအတန်းကြာလူတွေတေချေခဲ့ရတဲ့ဆန္ဒပြမှုတွေအဆုံးသတ်ဖို့အတွက်လက်နက်ကင်တပ်ဖွဲ့များရဲ့ဗဟိုကောင်စီကနိုင်ငံရေးအင်အားစုတွေနဲ့ပါဝင်ပတ်သက်သူတွေအားလုံးကိုအရေးပေါ်တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံရဲ့အကြီးဆုံးအစ္စလမ်ဘာသာရေးအဖွဲ့ကြီးဖြစ်တဲ့မွတ်စလင်ညီအကိုများအဖွဲ့ကတော့နိုင်ငံရေးပါတီ၄ဘွဲ့နဲ့အတူဒီကနေ့အစည်းအဝေးကိုတက်ရောက်ကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဆန္ဒပြပွဲကြီးကိုတက်လှမ်းနှိုးဆော်ခဲ့တဲ့လူငယ်အဖွဲ့တွေကတော့ဆွေးနွေးပွဲကိုပါဝင်တက်ရောက်ဖက်အရေးလက္ခဏာမတွေ့ရသေးပါဘူးခင်ဗျာ။